ဒေါ်ဆန်းစုကြည်နဲ့ပတ်သက်တဲ့ဒီအမှုအတွက်ကိုဒေါ်ဆန်းစုကြည်ဘက်ကတက်သေးထွက်မဲ့သူ၄ဦးထဲမှာ၃ဦးကိုဘာကြောင့်ပိတ်ပင်တယ်လို့ဆရာတို့ကြားသိရပြီလဲ
ကျွန်တော်တို့အဲ့ဒီ copy တွေမနေ့ပြန်มาရမှာသူဘယ်လိုရေးထားလဲဆိုတာကြည့်ပြီးมาပြောมาဖြစ်မှာ
ဟုတ်ကဲ့ဆရာတို့နှုတ်နဲ့ပြောတာမျိုးရှိပါသလား
နှုတ်နဲ့ပြောတယ်ဒါမလို့နှုတ်နဲ့ပြောတာကျွန်တော်ပြောလိုက်တော့စာနဲ့မတူလို့ရှိရင်ကျွန်တော်တို့မှာဟိုတင်ဖြစ်မယ်သူတရားဝင်ရေးတာကိုတရားဝင်ကူးထားတယ်အဲ့ဒါပြီးมาပဲပြောပြရစီ
ဟုတ်ကဲ့ခင်ဗျဆိုတော့ဘာကြောင့်ဒီလိုပိတ်ပင်တယ်လို့ဆရာတို့အနေနဲ့ထင်မြင်ချက်ရှိလဲခင်ဗျအ
ဲသူတို့အဲ့ဒီအချိန်တုန်းကအမှုကိုအများဆုံးပြီးအောင်စ조사ဆောင်ရွက်မယ်နောက်လာတက်လာမဲ့လူတွေကပြောတာဆိုတာကိုလည်းသူတို့အနေနဲ့စိုးတစ်ခုခုစိုးရိမ်နေသလားကျွန်တော်မပြောတတ်ဘူးတိတိကျကျတော့မပြောတတ်ဘူ
းဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဟိုဒေါ်ဆန်းစုကြည်ဘက်ကထွက်ဆိုမဲ့တက်သေးတွေတည်းကတူးဆိုရင်ဒါဟိုဒုက္ခဦးတင်ဦးပေါ့လေ
ဟုတ်ပါတယ်
ဆိုသူကိုအကယ်၍များဒေါ်ဆန်းစုကြည်အတွက်တက်သည့်ထွက်ခွင့်ပေးလိုက်မယ်ဆိုရင်ဟိုအခြေအနေအခင်းချင်းကဘလို့ဖြစ်လာနိုင်မယ်လို့မျှော်မှန်းလိုက်ခင်ဗျအ
ဲကျွန်တော်အကြောင်းအရာအတိအကျကျွန်တော်ပြောလို့မရဘူးယကျွန်တော်ပြောနိုင်တာကဥတည်ဦးတက်သည့်ခံလို့ရှိရင်တရားရုံးကတရားစီရင်နေတဲ့တရားစီရင်မှုမှာအထောက်အကူဖြစ်အောင်သူပြောမှာပဲတရားမျှတမှုအတွက်အကူအညီဖို့ပြောမှာပဲအိုင်ဒီယာပဲပြောလို့ရမယ်ဆရာ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆိုတော့စေစုရနေပြီးတော့ဆွဲဆိုရတဲ့အမှုမှာဒေါ်ဆန်းစုကြည်ဘက်ကထွက်မဲ့တက်တွေကဒေါ်ဆန်းစုကြည်အတွက်ဘယ်လိုအချက်မျိုးတွေကိုထွက်ဆိုဖို့ဟိုရှိတာမျိုးလဲခင်ဗျအ
ဲ့ဒါကျွန်တော်ပြောလို့မရဘူးဆရာအဲ့ဒါပြောတာပေါ့
ဆိုတော့တက်တွေ၄ဦးရှောက်လဲတဲ့အထဲမှာ၃ဦးကိုပယ်ချပြီး၃ဦးပဲတက်တွေထွက်ခွင့်ရတဲ့အပေါ်မှာဆရာတို့ဟိုဒေါ်ဆန်းစုကြည်ကိုအကာအကွယ်ပေးမယ်ရှိနေအဖွဲ့အနေနဲ့ဒီပေါ်မှာဘယ်လိုခြုံငုံသုံးသပ်ပြောချင်ပါလဲခင
်ဗျအဲဒါတရားမမျှတတဲ့ဆုံးဖြတ်ချက်ပဲလို့ကျွန်တော်တို့သုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျမျ
ှတမှုမရှိတဲ့ဆုံးဖြတ်ချက်ပါပဲ
အဲ့ဒါကဘာအပေါ်မှာအခြေခံပြီးပြောတာပါလဲဆရာ
ဟုတ်ကဲ့သူတို့တက်တွေ15ယောက်ဖြစ်ပါတယ်တရားခံပဲကြတော့တယောက်ပဲခွင့်ပြုတော့ဘယ်လိုမှမမျှတဘူးလေဒီဟာကမြင်သာတဲ့အချက်ပဲ
ဟုတ်ကဲ့ဆရာဟုတ်ကဲ့ဆိုတော့ဟိုဒီကြားထဲမှာပေါ့နော်ဟိုဒေါ်ဆန်းစုကြည်အမှုအတွက်ကိုထပ်ပြီးစ조사ဖို့အတွက်အခြားဟိုတက်သေးတွေတင်ပြီးတော့ရှောက်လှဲခွင့်ရှိနိုင်ပါသလား
အဲဥပဒေရတော့ရှိတာပေါ့ဗျာဒါမလို့ကျွန်တော်တို့အကျိုးအကြောင်းပြောရမယ်အကျိုးအကြောင်းကအခုကအပြည့်သက်ရှောက်လှဲချက်ပြီးမဲ့အချိန်နေရောက်နေတော့ဒီဟာကဟိုကျွန်တော်တို့ဆောင်ရွက်လို့မရတော့တဲ့အချိန်နေရောက်နေတယ်ဥပဒေရတော့ဖွင့်ထားတယ်သို့တော့ဘာမှအကြောင်းမပြပဲနဲ့ဘာမှအကျိုးအကြောင်းမသိပဲနဲ့တော့အပယ်ခံရတဲ့အခြေအနေပေါ့ဗျာဒီအခြေအနေမှာကျွန်တော်တို့အနေနဲ့ဘာလုပ်နိုင်မလဲပြန်စဉ်းစားတော့ကျွန်တော်တို့ကဒီလူတွေတော့ထတ်တင်လို့မရဘူးထတ်တင်ရင်ဒါတရားရုံးကိုမထင်မနေရရောက်တယ်ကြံတဲ့တက်သေးတွေထတ်တင်မယ်ဆိုရင်လဲကျွန်တော်တို့ဒီမထူးတဲ့ဟာကိုလုပ်မလားဥပဒေရအရေးကြီးတာလုပ်မလားကျွန်တော်တို့ကချင်းငိန်နေကြတာပါဒါကြောင့်ကျွန်တော်တို့နောက်ထပ်လုပ်စရာလုံးလုံးစရာမရှိသေးပါဘူး
ဆိုတော့ဒီလာမယ့်9ရက်နေ့တောက်ကြနေ့မတိုင်ခင်မှာဒီဒေါ်ဆန်းစုကြည်ကိုအကာအကွယ်ပေးမယ့်ရှေ့နေအဖွဲ့အနေနဲ့ဒေါ်ဆန်းစုကြည်နဲ့ထပ်ပြီးတွေ့ဆုံခွင့်အတွက်ဘယ်လိုစ조사ရတာရှိပါသလဲခင်ဗျအ
ဲလောလောဆယ်မရှိသေးပါဘူ
းဟုတ်ကဲ့ဆရာကြီးကျေးဇူးအများကြီးတင်ပါတော့နော်ဆရာ
ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့